တောင်ကိုရီးယားသမ္မတဘကင်ဟေကသူမအနေနဲ့တောင်ကိုရီးယားဝန်ကြီးချုပ်ရဲ့ယာဒူကနှုတ်ထွက်လွားကိုလက်ခံသွားမှာဖြစ်ပေမဲ့စီဝေါ်ကရုတ်တင်ပေါ်တိမောက်မှုပြဿနာကိုင်းတွဲဖြစ်ရှင်းလို့မပြီးမချင်းနှုတ်ထွက်ဖို့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဧပြီလ16ရက်နေ့ကလူပေါင်း300ကျော်တည်ဆုံတာဒါမှမဟုတ်ပျောက်ဆုံးတာတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားဆွေရရဲ့တုံ့ပြန်မှုပေါ်လူထုကမကြေမနက်ဖြစ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ချောင်ဟောင်ဝမ်ဟာတနင်္ဂနွေနေ့စောပိုင်းမှာသူ့ကိုယာဒူကနေနှုတ်ထွက်ခွင့်ပေးဖို့တောင်းဆိုလိုက်တာပါ။ဝန်ထဲနေတဲ့ပုံပေါ်နေတဲ့ဝန်ကြီးချုပ်ကအစိုးရဘက်မှသူဆက်ရှိနေခြင်းအဖြစ်အစိုးရအဖွဲ့အတွက်ဝန်ထုပ်ဝန်မှုဖြစ်စေတယ်လို့ပြောပြီးတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ကြောင်းကိုတနင်္ဂနွေနေ့အစောပိုင်းကရုပ်သံကနေပြောသွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာသမရကအာဏာအရှိဆုံးဖြစ်တာကြောင့်ဝန်ကြီးချုပ်ယာရုဟာအဓိကအဖြစ်တော့အခမ်းအနားတွေတက်ဖို့အတွက်ပဲဖြစ်ပါတယ်။တန်ချိန်6800ရှိတဲ့အဲ့ဒီကရုတင်မော့ဟာကျောင်းသားတွေနဲ့ဆရာပေါင်းများစွာကိုတင်ဆောင်ပြီးတော့နိုင်ငံအနောက်အွန်ပိုင်းကဂျေဂျူးကျွန်းကိုသွားနေတော့တိမ်မောင်နစ်မြုပ်သွားတာဖြစ်ပါတယ်ဝန်ကြီးချုပ်ကသူ့အနေနဲ့အစောကတည်းကယာဒူကနေနှုတ်ထွက်ခြင်းပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးလုပ်သွားဖို့ရှိနေတာကြောင့်ယာဒူကမထွက်ခင်ကူညီခြင်းလဲလို့လည်းပြောပါတယ်ခင်ဗျာ